ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဂျူလီယာဘီရှော့ဟာနှစ်နိုင်ငံကုန်သွယ်ရေးနဲ့ယင်းနှိမ့်ညွတ်နယ်မှုတွေတိုးမြင့်ဆောင်ရွက်ဖို့ဇူလိုင်2ရက်နေ့မှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်ပေါ်မှာအပြုသဘောမြင်ကြပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုတိုက်တွန်းတာမျိုးမရှိတဲ့အတွက်ဩစတြေးလျရောက်မြန်မာအရေးလှုပ်ရှားသူတွေကတော့အားမလို့အားမရဖြစ်နေကြပါတယ်။အကြောင်းဆောင်ကတော့ဒီလိုပါရှင်။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဂျူလီဘီရှော့ရဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ဖို့အပြင်ပညာရေးနဲ့အမျိုးသမီးစွမ်းရည်မြင့်တင်ရေးငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေမှာကူညီဆောင်ရွက်ဖို့ဖြစ်တယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဌာနရဲ့မနေ့ကထုတ်ပြန်ကြေညာချက်မှာဖော်ပြထားတာပါ။ဒါ့အပြင်ခီးစဉ်အတွင်းသမရဦးသိန်းစိန်အပါအဝင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါံဆန်းစုကြည်တို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်အပေါ်မှာအပြုသဘောမြင်ပေမဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာအရေးပါနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးနဲ့ပတ်သက်လို့တိုက်တွန်းဖော်ပြထားတာမျိုးမရှိတာကြောင့်အားမရဖြစ်မိတယ်လို့ဆစ်ဒနီမြို့အခြေစိုက်မြန်မာရေးရာယုံတာဝန်ခံဒေါက်တာမြင့်ချိုက VOA ကိုပြောပါရစေ။တ
ောင်ဆန်းစုကြည်လာသွားတဲ့နိုဝင်ဘာလကုန်လုံးကတောင်ဆန်းစုကြည်ကဒီကဝင်းကျုပ်ဖြစ်သူဒီအပေါ်နဲ့ဒီနေ့ဆင်းပွဲမှာလည်းထောက်ခံအားပေးဖို့ဒီဝင်ပေါ်ထွက်သွားတယ်။ကျွန်တော်မြန်မာပြည်နဲ့တွေ့တဲ့ပွဲမှာလည်းပဲဩစတြေးလျအစိုးရနဲ့ပြည်သူတွေကထောက်ခံလာအောင်ကြိုးစားပေးပါလို့တိုက်တွန်းသွားတော့ကျွန်တော်လက်မှတ်ရေးထိုးတဲ့ကမ်ပိန်းတွေလုပ်ပြီးတော့ဒါနဲ့ပတ်သက်ပြီးကျွန်တော်ကြိုးစားလာတာသလိုပဲကျွန်တော်တို့လက်မှတ်တွေအကုန်လုံးစုဆောင်းပြီးတော့စာတစ်စောင်နဲ့တူပေါ့လေဩစတြေးလျအစိုးရအနေနဲ့မြန်မာနိုင်ငံဖွဲ့စည်းပုံခြေအုပ်တွေကိုနောက်ပြည်သူပြောင်းလဲရေးအတွက်ထောက်ခံအားပေးပါတယ်ဆိုတဲ့ဥစ္စာကိုတယ်ဝင်ထုတ်ပြန်ခြင်းနဲ့ထုတ်ပြီးဖို့ကျွန်တော်တောင်းဆိုတာကရှိပါတယ်။အခုနိုင်ငံတကာဝန်ကြီးကတော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တုံ့ပြန်တာမရှိသေးပါဘူး။ကျွန်တော်အနေနဲ့နည်းနည်းလေးတော့ဒီပေါ်မှာတော့အားမရဘူးခင်ဗျ
။ဂျူလီဘီရှော့ဟာဂျွန်လအတွင်းဩစတြေးလျနိုင်ငံကိုလာရောက်ခဲ့တဲ့88မျိုးဆက်ခေါင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်ကိုဂျင်မီအစရှိတဲ့လူငယ်ခေါင်းဆောင်တွေကိုမြို့တော်ကင်ဘရာမှာလည်းတွေ့ဆုံခဲ့တာပါ။2012ခုနှစ်ဇူလိုင်လမှာဩစတြေးလျအစိုးရဟာမြန်မာနိုင်ငံအပေါ်မှာပိတ်ဆို့အရေးယူထားတဲ့လက်နက်ရောင်းဝယ်ရေးကလွဲပြီးတော့ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုနဲ့ငွေကြေးဆိုင်ရာလွှဲပြောင်းမှုလုပ်ငန်းတွေပိတ်ပင်ထားတာတွေကိုရုတ်သိမ်းခဲ့ပါတယ်။အဲ့ဒီအထက်မှာဗိုလ်ချုပ်မှုကြီးတန်းရွှေနဲ့မိသားစုအပါအဝင်လူ400ကျော်ရဲ့အမည်စင်းတွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုကိုယာယီရုတ်သိမ်းပေးခဲ့တယ်လို့ဒေါက်တာမြင့်ချိုကပြောပါတယ်
။ဗိုလ်ချုပ်မှုကြီးတန်းရွှေလက်ချက်တုံးကပေါ့လေသူတို့ချမှတ်ထားတဲ့ပိတ်ဆို့တန်းစားအရေးယူမှုတွေနဲ့ပတ်သက်ပြီးတော့ဒီအစိုးရကတက်လာတဲ့အခါမှာဒုတိယဆီလက်ထက်မှာပြည်ရင်တော်လေးကြီးတွေလုပ်တယ်ဆိုပြီးတော့ခင်မပြူပြီးတော့ဘုတ်တုတန်းရွှေပါဘုံဘောကြီးသူတို့ရဲ့မိသားစုကြီးအပေါင်းပါတွေเนาะအဲ့ဒီ400ကျော်ကိုဩစတြေးလျကိုခီးသွားလာခွင့်ပေးချင်တယ်ပတ်သက်ပြီးတော့ပြည်ပင်ထားတာကိုသူတို့တတော်များများကိုသူတို့ကเนาะဒီဆိုင်းငံထားလိုက်တယ်နောက်ဒါနာကြီးကเนาะဝေသူဝေထုတ်ကိစ္စတွေကိုလည်းသူတို့ဆိုင်းငံထားလိုက်တယ်နောက်ချက်ကစီရီးယားတို့သူတို့ဘာမှပိတ်ဆို့တန်ခတ်တာတွေမရုပ်သိမ်းသေးဘူး။လည်းနဲ့ရောင်းဝယ်လို့မရဘူး။ဤပညာတွေတော့တောင်းပြလို့မရဘူး။သို့ဆိုလည်းပဲစစ်ရေးကတစ်ဖက်ဆက်ဆံတဲ့ကိစ္စတွေတော့ဆက်ပြီးလုပ်လာပြီ
။ဩစတြေးလျအနေနဲ့လည်းအရင်ကတည်းကစီးပွားရေးတန်ခတ်ပိတ်ဆို့မှုကိုပြင်းပြင်းထန်ထန်ချမှတ်ထားတာမျိုးမရှိပါဘူး။လက်ရှိဩစတြေးလျအစိုးရရဲ့နိုင်ငံခြားရေးမူဝါဒမှာလည်းစီးပွားရေးကိုအဓိကထားတဲ့တန်တမန်ဆက်ဆံရေးဖြစ်ပါတယ်။ဒါကြောင့်ဩစတြေးလျစီးပွားရေးလုပ်ငန်းရှင်တွေကိုမြန်မာနိုင်ငံမှာပညာရေးစိုက်ပျိုးရေးရေနံနဲ့သဘာဝဓာတ်ငွေကဘာလှည့်ခီးသွွားလုပ်ငန်းစတာတွေမှာယင်းနှီးမြုပ်နှံကြဖို့ဩစတြေးလျအစိုးရကတိုက်တွန်းအကြံပေးထားတာပါလူသားချင်းစာနာမှုအကူအညီပိုင်းမှာတော့ဩစတြေးလျနိုင်ငံဟာမြန်မာနိုင်ငံကိုအဓိကထောက်ပံ့ပေးနေတဲ့နိုင်ငံကြီးတစ်နိုင်ငံဖြစ်တယ်လို့ဒေါက်တာမြင့်ချိုကဆိုပါတယ
်အင်္ဂလန်နိုင်ငံပြီးရင်တော့အရက်ရုံးဆုံးနိုင်ငံလို့ပြောရင်ရပါတယ်ဒါကြောင့်မို့လို့ဩစတြေးလျနိုင်ငံရဲ့အကူအညီတွေဟာအရင်တော့ဆိုရင်25တန်းတစ်နှစ်ကိုတန်းငါးတဲ့ပေးနေတာနေကျေးဇူးတင်ပါတယ်ဒီပါတီဒီကနေ့ဆန္ဒရကူညီပေးနေတယ်။နောက်ကချာ HIV AIDS နဲ့ပတ်သက်ပြီးတော့နော် 3D fund လို့ကိစ္စမျိုးတွေမှာလည်းပတ်စံအများကြီးထည့်တယ်။ပြောရရင်တော့ဗျာဟိုရခိုင်ရေးခင်းလို့ကိစ္စမျိုးတွေမှာလည်းတို့ဒီကနေ့ဆန္ဒရကူညီပေးတယ်
။မနေ့ကထုတ်ပြန်တဲ့ Australia နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့မငြိမ်မသက်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးနဲ့လူသားချင်းစာနာမှုလိုအပ်ချက်တွေအတွက်ငြိမ်ငြိမ်ချမ်းချမ်းဖြေရှင်းဖို့ Australia ကတိုက်တွန်းသွားမယ်လို့ဖော်ပြထားပါတယ်။မနေ့ပြန်မှာခီးစတင်မဲ့ဩစတြေးလျနိုင်ငံသားဝန်ကြီးဂျူလီဘီရှော့ဟာမြန်မာနိုင်ငံကိုလာရောက်တဲ့စတုတ္တမြောက်ဩစတြေးလျနိုင်ငံသားဝန်ကြီးဖြစ်ပါတယ်။နိုင်ငံသားဝန်ကြီးဟာမြန်မာနိုင်ငံအပြင်လာအိုနိုင်ငံကိုပါတွားရောက်မှာဖြစ်ပါတယ်။